ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဟန်စီအေးအေးခံနိုင်ရတဲ့11 media ကသတင်းတောက်၃ဦးကိုဒီကနေ့တာမွေမြို့နယ်တရားရုံးကအာမခံချက်ပေးပြီးပြန်လွှတ်ပေးလိုက်ပါတယ်ဒီလိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဟာတိုးတက်မှုဖြစ်တယ်လို့အကျိုးဆောင်ရှင်းနေကပြောပေမဲ့သတင်းမီဒီယာဥပဒေနဲ့မဟုတ်ပဲဆက်ပြီးတရားစွဲဆိုတာတွေအမှုပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ် VOA သတင်းတောက်မမ်မီခရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
တရင်တော့တယောက်စီကိုမြန်မာကျပ်ငွေ300စီးနဲ့အာမခံပေးပြီးပြန်လွတ်ဖို့တာမွေမြို့နယ်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာပါဒါပေမဲ့လည်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးအကျယ်ပြက်အောင်ရေးသားခဲ့ရဲဆိုတဲ့ဆွဆွဲချက်အရာအမှုကိုဆက်ပြီးရေးဆိုင်ရအောင်မှဖြစ်ပါတယ်အာမခံနဲ့ပြန်လွတ်လာတဲ့တရင်တော့တွေကတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဗန္နာရေးစီမံခန့်ခွဲမှုအပေါ်ဝေဖန်ရေးသားချက်တွေဟာတရင်အချက်လက်အမှန်ကိုအခြေခံပြီးရေးသားထားတာကြောင့်အမှုကိုဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာတဲ့သတင်းအယ်ဒါကိုကျော်စောလင်းနဲ့သတင်းထောက်ချုပ်ကိုဖြိုးဝေဝင်းတို့ကအမှုနဲ့ပတ်သက်လို့အခုလိုပြောသွားတာပါ။ကျွန်တော်တို့ကဆက်လက်ပါတယ်။ဒါတော့ရန်တိုင်းပြည်အဖွဲ့ရဲ့ဆောင်မယ်။ဘာသာပြန်တာ။11 media ကသတင်းတောက်တွေတရားဆက်ဆိုတဲ့အမှုမှာသတင်းမီဒီယာအကောင့်ကြီးနဲ့အရင်ဆုံးညှိနှိုင်းဖို့နိုင်ငံတော်သမ္မတကအောက်တိုဘာ18ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ထားပါတယ်။သတင်းမီဒီယာအကောင့်ကြီးဘက်ကလက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာဆက်လက်ညှိနှိုင်းဆောင်ရွက်ပေးမယ်လို့ရန်ကုန်တိုင်းအစိုးရကိုပြောဆိုထားပြီးရန်ကုန်တိုင်းအစိုးရဘက်ကလည်း11 media ဘက်ကတောင်းပန်ရမယ်ဆိုပြီးသတင်းမီဒီယာအကောင့်ကြီးကိုပြန်လည်ပြောဆိုထားပါတယ်။ဘာဖြစ်ဖြစ်အခုလိုသတင်းတောက်တွေကိုအာမခံနဲ့လွှတ်ပေးလိုက်တာဟာတို့တက်မှုတစ်ခုပဲလို့သတင်းတောက်တွေရဲ့အကျိုးဆောင်ဦးကြည်ညင်းကတော့ပြောပါတယ
်သတင်းတောက်တွေကို350တာနှစ်ဦးစီနဲ့အားလုံးသုံးယောက်သုံးလုံးကအားလာခံပေးတယ်နော်ပြီးတဲ့နေရာမှာအဲဟိုတရားမျှတဆိုတာနဲ့ဆရာတို့ကြောက်လာမှာပေါ်ပြထားတဲ့အချက်တွေကိုလက်ခံပြီးတော့ဆရာပေးခဲ့တယ်အဲ့လိုပြောခြင်းအပြင်ဆရာတို့အမှန်ဝင်တာလေဆရာဒီလိုလေအလွန်ဝိုင်းတဲ့ကုတ်တီးရတယ်ပေါ့။ဒါမလို့ဒီနေ့တခုဝင်းနေကြကောင်းတာခါလေးဆိုတော့တမရရဲ့ညွန်ကြွားလွာကြွားတော့တရားအစိုးရဆိုလို့ရှိရင်ဒီအမှုကိုဒေမီဒီယာဥပဒေနဲ့ပဲ20 20 23နေတယ်ပဲအေးယူဆိုပြီးတော့ညွန်တိုင်းဆိုအောင်ညွန်ကြားခဲ့တယ်။အဲ့ဒီညွန်ကြားခြင်းအရာဆိုဒီနေ့မှာညွန်တိုင်းအစိုးရဘက်ကနေပြီးတော့အမှုကိုရုပ်သိမ်းလွာသင်ရတယ်သမရကတော့ဒီလိုပြောတယ်ဒေမီယာဥပဒေနဲ့ပဲအရေးယူပါလို့ပြောတယ်ဒီဘက်ကဒီဘက်ကဟောရုပ်မပေးဘူးလို့အားတယ်နော်ပြောတယ်တော့သမရအမိသမရကပြောတဲ့ဟာကိုတော့တိုင်းနာရမရောက်သေးဘူးဆိုတော့အတိအကျသိချားတယ်ဗျာ
ဒီကနေ့သတင်းတော့တွေကိုကြားနာစစ်ဆေးရမှာတရားဆက်ဆိုထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ညွှန်ကြားရေးမှူးဟာကျန်းမာရေးအကြောင်းပြချက်နဲ့လာရောက်နိုင်ခြင်းမရှိပါဘူးဒီအမှုကိုလာမယ့်နိုဝင်ဘာ9ရက်နေ့တာမွေတရားရုံးမှာထပ်မံကြားနာစစ်ဆေးတော့မှာဖြစ်ပါရဲ့ရှင်